သမ္မတဘရက်ကိုဘားမားဟာဒီလတွင်မှမြန်မာနိုင်ငံအပါအဝင်အရှိတောင်အာရှဒေသကိုခရီးထွက်မယ်လို့အင်ဂျူရောကကြေညာလိုက်ပါတယ်။ကြေညာချက်အပြည့်စုံကတော့အောက်ပါအတိုင်းဖြစ်ပါရဲ့ရှင်
။သမ္မတဘရက်မားဟာထိုင်းနိုင်ငံဘာကောက်မြို့တော်မြန်မာနိုင်ငံရန်ကုန်မြို့နဲ့ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့တို့စီကိုနိုဝင်ဘာလ18ရက်နေ့ကနေ20ရက်နေ့အထိတွားရောက်မှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဝန်ကြီးချုပ်ယင်းလက်နဲ့တွေ့ဆုံပြီးအမေရိကန်ထိုင်းနှစ်နိုင်ငံတန်တမာဆက်ဆံရေးထူထောင်ခဲ့တဲ့နှစ်180ပြည့်အခမ်းအနားကိုကျင်းပမှာဖြစ်တဲ့အပြင်နိုင်ငံချစ်ခင်ရင်းနှီးမှုကိုလည်းပုံမခိုင်မာအောင်ဆောင်ရွက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့သမ္မတဦးသိန်းစိန်ဒေါအောင်ဆန်းစုကြည်တို့အပြင်လူထုအခြေပြုအဖွဲ့အစည်းများနဲ့လည်းတွေ့ဆုံပြီးတော့မြန်မာနိုင်ငံမှာဆောင်ရွက်ဆဲဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအားပေးတိုက်တွန်းမှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့သမ္မတဦးဘာမားဟာအရှိအာရှထိပ်သီးဆွေးနွေးပွဲကိုတက်ရောက်ပြီးအာဆီယံခေါင်းဆောင်အနေနဲ့ပါတွေ့ဆုံပါလိမ့်မယ်။ဒီဒေသအတွင်းရောက်ရှိနေစဉ်မှာကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေကတဆင့်စီးပွားဖွံ့ဖြိုးရေးအလုပ်ကိုင်သစ်တွေဖန်တီးရေးစွန့်အင်နဲ့လုံခြုံမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးလူခွင့်ရေးစံကြီးစံညွန့်တွေညှိနှိုင်းသတ်မှတ်ရေးတို့နဲ့တကွဒေသနဲ့ကမ္ဘာလုံးဆိုင်ရာတခြားပြဿနာတွေကိုလည်းဆွေးနွေးသွားမှာဖြစ်ပါတယ်။ဒီခေတ်စဉ်နဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်ကိုနောက်ပိုင်းမှာထုတ်ပြန်သွားမှာဖြစ်ပါတယ်။